အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမြောက်ပိုင်းကိုလှေနဲ့ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်146ယောက်ကိုဒီကနေ့မနေ့ယာယီတဲခိုတဲ့နေရာတွေမှာအင်ဒိုနီးရှားအာဏာပိုင်တွေကကယ်ဆယ်ပြီးတော့နေရာထိုင်ခင်းစီစဉ်ပေးနေပါတယ
်ဆာကမန်ကဘရာတန်တကယ်ဒီနန်ကိုဒီနီမတ်စ်ကောင်တပ်ကိုဒီနာစီ
မနေ့၄နာရီ၅နာရီလောက်မှကမ်းခြေမှာတောင်တင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ခဲ့တဲ့အကြောင်းနဲ့သူတို့ကိုဖန်တိုင်လာဘူးခရိုင်ရုံးခွဲကိုခေါ်လာတဲ့အကြောင်းကိုဒေသခံတွေကလက်မခံခြင်းပေမဲ့လည်းလိုအပ်တာတွေကိုဆောင်ရွက်ပေးခဲ့တဲ့အကြောင်းဖန်တိုင်လာဘူးခရိုင်ခွဲအုပ်ချုပ်ရေးဌာနတာဝန်ရှိသူမိုဟာမက်အာဇီဇာရာမာနာပြောဆိုသွားတာပါအခြေကံယူရမှာဒေသခံတွေကန့်ကတ်ခွင့်မပေးတဲ့အတွက်တပတ်ကြာလှေထဲမှာမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တရားကြော်ကိုလည်းဒီနေ့တနေ့ထဲမှာပဲအင်ဒိုနီးရှားအာဏာပိုင်တွေကကယ်ဆယ်လိုက်ပါတယ်သူတို့ကအစာရေစာပြက်နေပြီးတော့လှေပေါ်ပါလာတဲ့ကလေးတွေကရေနဲ့အစာတောက်တောင်းတဲ့အတွက်ပေးခဲ့တဲ့အကြောင်းကိုအချေးဒေသခံ၅ဖန်သမားတွေကပြောပါတယ်။ဒါပေမဲ့ဒေသခံတွေကကန့်ကွက်ခွင့်မပေးတဲ့အတွက်ကမ်းရိုးတဲ့လေးမိုင်အကွာမှာလှေကိုကြောက်ချပြီးတော့တပတ်ကြာလှေပေါ်မှာနေခဲ့ကြရတာဖြစ်ပါတယ်ရှင်။